ကျိုင်းပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေတွေကိုဆွေးနွေးကြတဲ့အစည်းအဝေးကိုတော့ဒီကနေ့ဇွန်လ10ရက်မနေ့ပိုင်းကသမရအိမ်တော်မှာကျင်းပခဲ့တာပါ။အဲ့ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့နဲ့မြန်မာအစိုးရပူးတွဲဆောင်ရွက်ဖို့အတွက်လက်မှတ်ရေးထိုးထားတဲ့စာချုပ်လွှာကိစ္စ၊ခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းမဲ့ကိစ္စတွေအပါအဝင်ရှန်ဂရီလာတဲလော့ဂ်လို့ခေါ်တဲ့အာရှလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲကဆက်ဆက်တဲ့ကိစ္စတွေနဲ့ရခိုင်ပြည်နယ်နယ်စပ်လုံခြုံရေးကိစ္စတွေကိုအထူးကဆွေးနွေးခဲ့ကြတာပါ။ဒီလိုဆွေးနွေးတဲ့အကြောင်းအရာတွေနဲ့ခေါင်းစဉ်တွေကိုသမရယုံကသတင်းထုတ်ပြန်ခဲ့ပေမဲ့ဘလို့ညှိနှိုင်းဆွေးနွေးခဲ့ကြတယ်ဘလို့သဘောတူညီချက်တွေရတယ်လဲဆိုတာကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။ဒါပေမဲ့ဒီအစည်းအဝေးဟာရခိုင်ပြည်နယ်ပြည်ထနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားပေးမှုတွေတိုးလာတဲ့အပေါ်မှာအရတား NLD အစိုးရနဲ့စစ်တပ်ခေါင်းဆောင်တွေပူးပေါင်းဖြည့်ရှင်းဖို့အတွက်စတင်လိုက်တဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ Institute of Strategy and Policy အဖွဲ့ရဲ့မှူးဆောင်ဒါရိုက်တာဦးမင်းစင်ကသုံးသပ်ပါတယ်
။ဟုတ်ဒီလိုအစီအစဉ်ခေါ်တာကတော့ကာလုံတော့မဟုတ်ဘူးဒါပေမဲ့ကာလုံကဲသို့အစီအစဉ်မျိုးပေါ့နော်။အရင်ကလည်းဒါမျိုးကာလုံမှာပါတဲ့လူတချို့တို့ချက်ပြီးတော့ခေါ်တာမျိုးရှိပါတယ်။အခုအနေထားကတော့ဒီနိုင်ငံတကာမှာရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့သူတချင်ပေါ့နော်။ PR တွေတိုးလာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီတက်မတော်နဲ့ရောရတာအစိုးရခေါင်းဆောင်တွေနဲ့ပူရဲလို့ရမယ်ဆိုရဲအနော်မြင်မှုလည်းရှိပုံရပါတယ်ဆိုတော့ဟိုဘာရေးဆွေးနွေးရဆိုတော့အသေးစိတ်မသိပြင်မလဲအခုလိုဆွေးနွေးရပြောဆိုတာ manifest လုံးဝတွေ့ဆုံမှုတဘောတူတာကတော့ဒီပုံအပြင်ကောင်းတဲ့လက္ခဏာလို့ထင်ပါတယ်သူဆွေးနွေးတဲ့နေရာမှာတော့ကုံပြင်းနေနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးအချိန်ကချက်တင်ချက်ဒီမှာကွဲလဲတာတွေလည်းရှိနေပါတယ်ဒါပေမဲ့စုံတရားတဘောတူညီချက်ရမယ်ဒီတဘောတူညီချက်တိုင်းရခိုင်ပြည်စောက်ကိုအဲ့မှာမူချပြီးဆောင်ရနိုင်မယ်ဆိုရင်တော့စုံတရားလက်တော်တက်တနာများကိုစုံတရားသတ်တာရစီမလို့ထင်ပ
ါတယ်။ရခိုင်ပြည်နယ်ရေးကိစ္စကိုပူပေါင်းဖြည့်ရှင်းဖို့အတွက်ခုလိုအရက်သားအစိုးရနဲ့တက်မတော်ခေါင်းဆောင်တွေပူပေါင်းဆောင်ရွက်တဲ့အခါဘလို့သဘောထားကွဲလဲမှုမျိုးတွေဘလို့ညှိနှိုင်းဖို့အတွက်ခက်ခဲတဲ့အခြေအနေမျိုးတွေရှိနိုင်ပါသလဲလို့ဦးမင်းစင်ကိုမေးကြည့်တော့
လက်တော်အချင်းရခိုင်စုံစမ်းစစ်ရေးကော်မရှင်တို့အကြံပေးကော်မရှင်တို့ကုလသမဂ္ဂနဲ့စာချုပ်တွေထုတ်တဲ့ကိစ္စတို့ဒီလိုကိစ္စမျိုးတွေမှာတစ်ဖက်နဲ့တစ်ဖက်လာတဲ့စီစဉ်မှုအားနဲ့နားလည်မှုလွဲတာအဲ့လိုကိစ္စမျိုးတွေကိုပြည်လဲအောင်ဖြေရှင်းဖို့ကတော့တစုံတရာဖြစ်နိုင်ရှိပါတယ်ဒါပေမဲ့ရှင်းရှင်းရခိုင်မှာဒုက္ခတွေကြောင့်လည်းခေါ်ကြီးလာနိုင်ငံသားအဓိမပြုတဲ့ကိစ္စတွေကိုဖြေရှင်းရေးခံဖို့ဆက်စပ်နေခုနဲ့နိုင်ငံသားဥပဒေကိစ္စမျိုးတွေအတမ်းမျိုးပေါ့နော်ရှင်းရှင်းကိစ္စမျိုးတွေမှာတော့သဘောထားရှိဖို့ကဒီလိုမျိုးအစည်းအဝေးတစ်ခုနဲ့တော့ပြောမှပြည်လဲမှာမဟုတ်ပါဘူးဒါပေမဲ့တက်တလို့ကတော့လုံးလုံးပူကိစ္စမျိုးတွေနားလည်မှုလွဲနိုင်တဲ့ကိစ္စမျိုးတွေမှာနားလည်မှုပြန်လဲတက်မှတ်ဖို့အပြန်အလှန်ဆွေးနွေးရင်တော့တော့တိုက်ကြုံနေတယ်ပြည်လဲမှုကြောင်ရနိုင်ပါတယ်
မြမရေးလေလာသုံးသက်သူဦးတင်မောင်တန်းကတော့အရသာအစိုးရနဲ့စစ်တပ်ခေါင်းဆောင်တွေအခုလိုတွေ့ဆုံဆွေးနွေးကြတဲ့အကြောင်းအရာပေါ်မှာတိတိကျကျမသိရပေမဲ့ဒီတွေ့ဆုံဆွေးနွေးမှုကိုကြိုဆိုပြီးတော့ပူးပေါင်းဖြည့်ရှင်းနိုင်မယ်လို့မြင်ကြောင်းသုံးသက်ပါတယ
်။ဘာကိစ္စပဲဖြစ်ဖြစ်ဗျာခေါင်းဆောင်တွေတွေ့တယ်ဆိုရင်ကျွန်တော်တို့ကဝမ်းသာရတာပဲ။ဒါကအင်မတန်ကောင်းတဲ့ကိစ္စပဲ။ဒါတော့ဘာကိစ္စဆိုရလဲကျွန်တော်တို့အသေးစိတ်မသိနိုင်သေးဘူးပေါ့နော်။ဒါကျွန်တော်တို့ကြီးညာသလောက်ပဲဘာအကြောင်းတွေကြောင့်ဖြစ်လဲအကြောင်းတွေကြောင့်ဖြစ်လဲဆိုတာတော့ပဲသိတာပေါ့နော်။ရခိုင်ကိစ္စမှာဆိုလို့ရှိရင်ကျွန်တော်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာကျွန်တော်ဖြစ်နေဆောင်ရွက်ကြလိမ့်မယ်အကုန်လုံးစီစီလုံးလုံးညီညီနဲ့နဲ့ဆောင်ရွက်ရမယ်ဒီကြတော့လေနိုင်ငံတကာကဒီချိန်မှာစီစီလုံးလုံးစုစုစည်းစည်းနဲ့ကျွန်တော်တို့လုပ်ကြတယ်နိုင်ငံတကာနဲ့လည်းအပြည့်နာမပြည့်ရအောင်လုပ်ချင်တဲ့လုပ်လို့တဲ့ဆန္ဒရှိတယ်ဆိုတာကိုကျွန်တော်တို့ပြတ်တာပဲအချိန်ခါလဲရောက်နေတယ်လို့ကျွန်တော်တို့အခုထင်နေပ
ြရခိုင်ပြည်နယ်ပြည်ထနာကိုဖြည့်ရှင်းရမှာလူခွင့်ချုပ်ဖောက်မှုတွေကြီးကြီးမားမားရှိတယ်လို့နိုင်ငံတကာကစွပ်စွဲနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းကိစ္စဟာလည်းမြန်မာအစိုးရကနိုင်ငံတကာနဲ့ထိတ်တဲရင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြောင့်အခုလိုအရက်သား NLD အစိုးရနဲ့စစ်တပ်ခေါင်းဆောင်တွေပူးပေါင်းဖြည့်ရှင်းဖို့အတွက်အစည်းအဝေးလုပ်လိုက်တာဟာနိုင်ငံတကာရဲ့ဖိအားပေးမှုတွေရောကြစီမဲ့နီးလန့်အတွက်ပူးပေါင်းအဖြေရှာကြတာလို့မြင်တဲ့အကြောင်းမြန်မာရေးလေလာသုံးသက်သူနောက်တူဖြစ်တဲ့ဒေါက်တာရံမျိုးသိန်းကလည်းမြင်ပါတယ်
။နိုင်ငံတကာရဲ့ရခိုင်ရေးကိစ္စမှာပူးပေါင်းဆောင်ရွက်မဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့ဒီအချက်ပဲခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာပွပွလင်းလင်းနဲ့နှိမ့်နိုင်ဆွေးနွေးနိုင်ဖို့ခေါ်ယူတဲ့အစည်းအဝေးလို့ကျွန်တော်ကတော့အဲ့လိုသဘောရပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံလက်ရှိကြုံတွေ့နေရတဲ့နော်အချက်အသေးတွေစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့အခမ်းအနားကလည်းအင်တာမှအကြီးကြီးပါတယ်
အခုဆိုရင်ရခိုင်ပြည်နယ်ထဲမှာလူအခွင့်အရေးချိုးဖောက်မှုရှိတယ်ဆိုတော့ဒီတက်မတော်နဲ့လုံခြုံရေးအရာရှိတချို့ကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးမှာတင်းပြီးတော့တရားစွဲဆိုဖို့တောင်းဆိုနေတာတွေအပြင်အနောက်နိုင်ငံကလည်းဒီလိုလူအခွင့်အရေးချိုးဖောက်တဲ့သူတွေကိုအရေးယူပိတ်ဆို့တံခတ်မှုတွေလည်းစတင်လုပ်နေပါတယ်ဒီပေါ်မှာနိုင်ငံရေးသူတည်ဖြစ်တဲ့ဦးမင်းစင်ရဲ့တုံ့သက်ချက်ကတော့
ICC ဆိုတာမျိုးတော့ဖြစ်လာနိုင်မလို့ကျွန်တော်မထင်ပါဘူးဒါပေမဲ့ကုလသမဂ္ဂ အထွေညီလာခံစားနေပြီးတော့ညှင်းဆိုပြီးတော့ဟိုအေးအေးယွမ်းတွေဖြစ်နေလို့တချို့ကလည်းခံမှန်းပြောဆိုတာရှိပါတယ်။အဲ့ဒီရဲ့ပုံရိပ်နိုင်ငံကမှကြာစင်းနေဆိုလို့ရှိရင်ဒီစီးပွားရေးနဲ့ဒါနဲ့အခွင့်အလမ်းတွေအခုသဖြင့်အင်တမိုကရေစီနိုင်ငံတွေနဲ့ဆက်ဆံရေးတွေမှာထိခိုက်နိုင်ပြီးတော့ဟိုတိုင်းပြည်ဟာဟိုငကောကလိုပဲဒါဒီမိုကရေစီမကြတဲ့နိုင်ငံတွေဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေကိုပိုအားကိုးရမယ်ဆိုရင်တော့ဒီမိုကရေစီအပြင်ကုပြောင်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတွေမှာအဟံသာဖြစ်စေနိုင်ပါတယ်။
ICC ရာဇဝတ်ခုံရုံးကိစ္စတခါဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာ NLD အစိုးရနဲ့စစ်တပ်နဲ့ပူးပေါင်းဖြေရှင်းမယ်ဆိုရင်အဆင်ပြေနိုင်တယ်လို့လည်းမြမရေးလေးလာတုံးသက်သူဦးတင်မောင်တန်းကမြင်ပါတယ
် ICC ကတော့ဒီဆွဆွဲထားချက်တွေနဲ့ပတ်သက်တာပေါ့အဲ့ဒီမှာတော့နိုင်ငံတကာကလည်းလက်ခံနိုင်တဲ့စစ်ရေးစစ်ဆေးရေးကိုမြန်မာနိုင်ငံကဆောင်ရွက်ဖို့ပေါ့နော်ဒီဟာကတော့ကျွန်တော်တို့ညှိနှိုင်းကြရမှာပေါ့လူတွေကစုံစမ်းစစ်ဆေးနေမယ်ဆိုတော့ဒီရေးတာတွေကိုလည်းလုပ်ရမှာပေါ့ဒုတိယတစ်ချက်ကတော့ရခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်တွေကိုကျွန်တော်လက်ခံရင်းနဲ့ဆိုင်ရင်ကိစ္စလေးဒါတွေကလည်းကိုပြည်နယ်ကော်မရှင်ကဖောက်ခံတင်ပြထားတဲ့အချက်တွေဖြစ်တဲ့ဒီတုန်းက UN ကပြောတာမဟုတ်ဘူးဒါကပြည်တွင်းမှာနေလို့ပြီးတော့လှုပ်ထားပြီးတာကိစ္စဖြစ်တဲ့အတွက်ကြောင့်ကျွန်တော်ထင်တယ်အဆင်ပြေသွားမှာပါ
NLD ရဲ့သားဆိုရနဲ့စစ်တပ်တို့ကြောင့်ဒီလိုအထွေထွေပြဿနာအရရက်ကိုရှော့ချနိုင်ဖို့ဆွေးနွေးပွဲတွေကနေဘလို့မျှော်လင့်နိုင်ပါသလဲမြမအရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
ကျွန်တော်တို့နိုင်ငံထဲမှာရှိတယ်ဟဲ့လားရပ်ဖက်ကောင်းဆောင်တွေနဲ့စစ်ဖက်ကောင်းဆောင်တွေကဘလို့စိန်ခေါ်မှုတွေဘလို့အချက်တဲတွေဝယ်ပယ်ရှင်းနေပါစေစပွဲဝိုင်းမှာမျက်နှာဆုံကြီးတွေ့ဆုံဆွေးနွေးပြီးတော့မပြတ်မနေအဖြေရောက်တဲ့အထိညနေဆွေးနွေးနိုင်ဖို့အရေးကြီးတယ်လို့မြင်တယ်ကျွန်တော်တို့နိုင်ငံရဲ့လက်ရှိအချက်တဲတွေအတွက်အကောင်းဆုံးဖြစ်မဲ့နောက်တိုင်းရင်းသားရခိုင်ပြည်သူလူထုအတွက်လည်းအကောင်းဆုံးဖြစ်မဲ့အဖြေရှင်းမှုတွေကိုညနေဆွေးနွေးအဖြေရှာနိုင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
ဒါကတော့နေပြည်တော်ကသမရအိမ်တော်မှာကျင်းပခဲ့တဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအစည်းအဝေးနဲ့ပတ်သက်လို့မြမရေးလေးလာတုံးသက်သူတို့ရဲ့အမြင်နဲ့သဘောထားတွေကိုနားဆင်ခဲ့ရတာပါရှင်။ဒီအစည်းအဝေးကိုတော့နိုင်ငံတော်သမရနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒုတိယသမရနှစ်ဦးလွှတ်တော်နှစ်ရက်ကဥက္ကဋ္ဌခါတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အတူပြည်ထရေးကာကွယ်ရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနတွေကပြည်ထောင်စုဝန်ကြီး၃ဦးနိုင်ငံတော်အတိုင်းပင်ခံရုံးနဲ့ဒီပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးတွေအပြင်ပြည်ထောင်စုရှင်းနေချုပ်သမရယုံဒုတိယဝန်ကြီးတွေတက်ရောက်ခဲ့ကြပါတယ်။ရခိုင်ပြည်နယ်ထဲမှာ2016ခုနှစ်အောက်တိုဘာလကဖြစ်ခဲ့တဲ့မြောက်ပိုင်းဒီတိုက်ခိုက်မှုတွေအပြီးမှာလည်းအခုလိုမျိုးဒီအမျိုးသားလုံခြုံရေးဆိုင်ရာအစည်းအဝေးတရက်ကိုခေါ်ခဲ့ပူးပါတယ်ရှင်။